This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘီရိုအနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဩဂုတ်လ၄ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းတို့ချက်ကိုရန်တိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
ဒီတော့ရရှင်များမင်္ဂလာပါခင်ဗျာကုချင်အစားပြီး Radio NUG ရဲ့မနက်ခင်းစစ်ရေးသတင်းများကိုကျွန်တော်ဇန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ချင်းတွင်းမြေကြောင်းတိုင်းတက်လာတဲ့စစ်ကောင်စီတင်းမောအုပ်စုကိုမိုင်းဆွဲပစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ချင်းတွင်းမြေကြောင်းတိုင်းဆန်တက်လာတဲ့စစ်ကောင်စီတင်းမောအုပ်စုကိုဘုံရောင်မြို့နယ်တွင်းကတနေရာမှာမိုင်းဆွဲပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ချင်းတွင်းဖိုင်တိုဂရုပကထုတ်ပြန်ထားပါတယ်။ဩဂုတ်လ3ရက်မနက်7:15မိနစ်ကချင်းတွင်းမြေကြောင်းတနေရာမှာစစ်သည်မော်တစ်စီးနဲ့တွဲတွန်းဆဲစီးတို့ကိုရှေ့ထွက်မိုင်း3လုံး point to point နဲ့လက်နက်ငယ်များဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုကိုချင်းတွင်းဖိုင်တိုဂရု CFG နဲ့ Braveheart Army BHA တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးအထူးကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုတွင်စစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုအခြေအနေသေးစိတ်ကိုတော့ဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးပလောနယ်တနင်္သာရီမှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေပြီးလက်နက်ကြီးပစ်ခတ်မှုများကြောင့်ပြည်သူ10ဦးသေဆုံးတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တနင်္သာရီတိုင်းပလောမြို့နယ်နဲ့တနင်္သာရီမြို့နယ်တို့မှာစစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်ရောက်နေပြီးလက်နက်ကြီးပစ်ခတ်မှုများကြောင့်စစ်ဘေးရှောင်ပြည်သူ10ဦးသေဆုံးခဲ့တယ်လို့တနင်္သာရီတိုင်းစစ်ဌာနကထုတ်ပြန်ထားပါတယ်။တနင်္သာရီတိုင်းစစ်ဌာနကုကဲမှုအောက်မှာရှိတဲ့နီးပြွာ35နေမြေတွင်းကိုစစ်ကောင်စီကစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်ပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းများနဲ့ထိတွေ့တိုက်ပွဲများနေရာအနှံ့ဖြစ်ပွားနေတယ်လို့ဆိုပါတယ်။ပလောမြို့နယ်တွင်စစ်ကောင်စီတပ်ကလက်နက်ကြီးများနဲ့ပစ်ခတ်ခဲ့တာကြောင့်စစ်ဘေးရှောင်ခီးသွားပြည်သူ10ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒါအပြင်တနင်္သာရီမြို့နယ်မှာလည်းစစ်ကောင်စီတပ်ဟာစစ်ကြောင်းထိုးရာလမ်းလျှောက်ရှိကျေးရွာများကပြည်သူ10ဦးကိုအဓမ္မစစ်မှုထမ်းခိုင်းဖို့ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။အလားတူစစ်ကောင်စီတပ်ဖွဲ့ဟာစစ်ကြောင်းထိုးဝင်ရောက်လာတဲ့နေရာဒေသများမှာပြည်သူများအားဖမ်းဆီးခြင်း၊အဓမ္မစေခိုင်းခြင်း၊နှိပ်စက်ခြင်း၊တပ်ဖြတ်ခြင်း၊ကျေးရွာများရှိပြည်သူပိုင်ပစ္စည်းဥစ္စာများကိုခိုးယူခြင်းများကိုလုဆောင်လျက်ရှိတယ်လို့သိရပါတယ်။တနင်္သာရီတိုင်းစစ်ဌာနကုကဲမှုအောက်ကပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းများအနေနဲ့စစ်ကောင်စီစစ်ကြောင်းဝင်ရောက်တက်ဆွဲတဲ့နေရာများကိုအချိန်မရွေးတိုက်ခိုက်သွားမှာဖြစ်တဲ့အတွက်မြိတ်ပလောအမှတ်၈ပြည်ထောင်စုလမ်းမကြီးနဲ့မြိတ်ပုံပြင်လမ်းမကြီးများ၎င်းတို့နဲ့ဆက်ဆက်နေရာများမှပြည်သူများအနေနဲ့စစ်ကောင်စီတပ်နဲ့အနီးကပ်နေထိုင်ခြင်းမပြုဘဲကြိုတင်ရွှေ့ပြောင်းထားဖို့အသိပေးထားပါလိမ့်ခင်ဗျာအခုတခါတီဘောမြို့ကိုစစ်ကောင်စီတပ်ကပေါင်150ဘုံ၃လုံးလာရောက်ကျဲချတိုက်ခတ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောင်ပိုင်းတောင်တက်ဒီအန်လေးတမဟာနှစ်ထိန်းချုပ်နယ်မြေတီဘောမျိုးကိုစစ်ကောင်စီတပ်ကပေါင်900ဘုံ၃လုံးလာရောက်ကျဲချခဲ့တယ်လို့ PSLF DNLA ကထုတ်ပြန်ထားပါတယ်။ဩဂုတ်လ3ရက်နေ့နေ့လယ် 2:22 မိနစ်ချိန်မှာတီဘောမျိုးရှိစစ်ကောင်စီရဲ့ခလာရ23တက်စကန်ဟောင်းနေရာကိုပေါင်250ဘုံ၃လုံးလာရောက်ကျဲချခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတက်ခတ်မှုကြောင့်ခလာရ23တရင်ထဲမှာရှိတဲ့ခမ်းမကြီးနဲ့ခမ်းမဘေးကအဆောက်အဦးနှလုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါပြင်တရင်အပြင်ရွာသစ်ဘေးမှာတလုံးကျရောက်ခဲ့ပေမဲ့ပေါက်ကွဲခြင်းမရှိခဲ့ဘူးလို့ဒေသခံတွေကဆိုပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းမှာတီဘောမျိုးကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီကလေကြောင်းကနေ၄ချိန်ဘုံကျဲတိုက်ခတ်ခဲ့ရမှာပြည်သူ2ဦးသေဆုံးပြီး5ဦးထိခဲ့ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့တန်တွဲမြို့နယ်ဂျိတ်တော်ရက်ကွက်ကိုစစ်ကောင်စီရဲတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိတ်တော်ရက်ကွက်ကိုစစ်ကောင်စီရဲတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့လူ ူနေအိမ်တစ်လုံးပျက်စီးခဲ့ရတယ်လို့ Arakan Princess Media ကဖော်ပြထားပါတယ်။ဩဂုတ်လ၂ရက်နေ့ညနေ 3:35 မိနစ်ခန့်မှာစစ်ကောင်စီ Navy စစ်သင်္ဘောတစ်စီးကနေလက်နက်ကြီးနဲ့လှမ်းပစ်ခဲ့ရမှာဂျိတ်ထော့အမှတ်၄ရပ်ကွက်ကဦးအောင်ထွန်းရဲ့နေအိမ်ခြံဝင်းထဲကိုကျရောက်ပောက်ကွဲခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလက်နက်ကြီးပောက်ကွဲမှုကြောင့်နေအိမ်ခေါင်းမိုးထိခိုက်ပျက်စီးခဲ့ပေမဲ့လူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရပါတယ်။ဒါပြင်ညနေ 3:38 မိနစ်မှာအဲ့ဒီသင်္ဘောကပဲနောက်တစ်ကြိမ်ထပ်မံပစ်ခတ်ခဲ့ရမှာအမှတ်၄ရပ်ကွက်ကဦးစိန်အောင်ကြီးရဲ့နေအိမ်အနောက်ဘက်မှာကျရောက်ပောက်ကွဲခဲ့ပါတယ်ခင်ဗျာ။ဆလဘီကန်ကောခရိုင်ဒရုန်းတပ်ဖွဲ့ရဲဘော်တွေကို6ချိန်မြောက်တိုင်ရင်ထောက်ပံ့ငွေပေးရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စစ်အာဏာရှင်စနစ်ကိုစန့်ကျင်ထောက်လိုက်ရေးမှာပါဝင်နေတဲ့ကန်ကောခရိုင်ဒရုန်းတပ်ဖွဲ့ရဲဘော်များအတွက်6ချိန်မြောက်တိုင်ရင်ထောက်ပံ့ငွေပေးရမှုကိုမိဘပြည်သူများရဲ့ပံ့ပိုးကူညီမှုနဲ့အောင်မြင်စွာပြုလုပ်နိုင်ခဲ့ကြောင်းအဲ့ဒီတရင်ကဩဂုတ်လ3ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ပေါ်လိုင်းရေးကာလာတွင်ရဲဘော်တွေဟာ၎င်းတို့ရဲ့စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်အားတွေကိုအလုံးစုံပုံဝင်ထားရပြီး၎င်းတို့ရဲ့မိသားစုနဲ့ချစ်ရသူတွေအတွက်တောင်းဝန်လစ်ဟင်းတဲ့အချိန်များလည်းရှိခဲ့တယ်လို့ဆိုထားပါတယ်။ဂန်ဂောခန်ဒရုန်းတပ်ဖွဲ့ဟာတပ်ဖွဲ့အသုံးစရတွေကိုခြွေတာချင်းဖြင့်ရဲဘော်များအတွက်လိုအပ်တဲ့ထောက်ပံ့ကူညီမှုတွေကိုဆက်လက်ဆောင်ရွက်နေခဲ့ပြီးအဲ့ဒီထောက်ပံ့ငွေပေးရမှုဟာမိဘပြည်သူများရဲ့စွန့်ကူပံ့ပိုးမှုနဲ့ဖြစ်ပေါ်လာခြင်းဖြစ်ကြောင်းတပ်ဖွဲ့မှထုတ်ပြန်အသိပေးထားပါတယ်ခင်ဗျာ။အခုတခါမြင်းစံခိုင်အမှတ်၄တက်ရင်အမှတ်၃၀တက်ရင်ကမွမ်းမံတနက်ပတ်စဉ်နဲ့တနန်းစင်ဝဲကျင်းပခဲ့တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မြင်းကြံခရိုင်အမှတ်၄တရင်အမှတ်၃၀တရင်နထိုးကြီး People Defense Force မှမွန်မန်တနန်အပတ်စဉ်နှစ်တနန်စင်ဝဲကိုကျင်းပခဲ့တယ်လို့နထိုးကြီး PDF ကသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ3ရက်နေ့ကကျင်းပခဲ့တဲ့မွန်မန်တနန်စင်ဝဲမှာမြင်းကြံခရိုင်အမှတ်၄တရင်နဲ့အမှတ်၃၀တရင်တို့ကိုမာမေးတပ်ဖွဲ့ကလက်နက်တပ်ဆင်ပေးခဲ့တယ်လို့သိရပါတယ်။မြင်းကြံခရိုင်အမှတ်၄တရင်နဲ့အမှတ်၃၀တရင်တွေနဲ့ Federal Democracy ပြည်ထောင်စုနိုင်ငံသစ်တည်ဆောက်ရေးအတွက်တက်ဆွမ်းသမျှအာသွန်ခွန်ဆိုင်ရှောက်လန်းနေတယ်လို့ဆိုပါတယ်။မွမ်းမံတနန်းစင်ရဲဘော်တွေကိုလက်နက်များတပ်ဆင်ပေးခဲ့တဲ့မာမေးတပ်ဖွဲ့အားကျေးဇူးတင်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီးရဲသတင်းကတော့ MRO CDF မတူပြီးအခြေခံစစ်တပ်နဲ့အတွက်လူငယ်တနန်းသားတွေများခေါ်ယူနေတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ချင်းကာကွယ်ရေးတပ်ဖွဲ့မတူပြီး MRO CDF မတူပြီးကအခြေခံစစ်ပညာတနန်းအပတ်စဉ်နှစ်မြင့်ဆောင်2025အတွက်တနန်းသားတွေများခေါ်ယူနေကြောင်းသတင်းထုတ်ပြန်ပါမယ်။အဲ့ဒီတနန်းဟာစစ်အာဏာရှင်စနစ်အမြင့်ဖြတ်ချိန်မုံရင်းနဲ့ Federal ပြည်ထောင်စုတည်ဆောက်ရေးအတွက်ရည်ရွယ်ထားပြီးမြန်မာနိုင်ငံအတွင်းမျိုးချစ်စစ်တပ်ရှိတဲ့လူငယ်များအားတပ်ဖွဲ့မှပါဝင်ရန်ဖိတ်ခေါ်ထားပါတယ်။လျှောက်ထားလူတွေဟာအသက်18နှစ်မှ35နှစ်တွင်ဖြစ်ရမှာဖြစ်ပြီးကိုလက်အင်ကာပြည်စုံကကျမ်းမာရေးကောင်းမွန်သူများတက်စီကမ်းများကိုလိုက်နာနိုင်သူများသာလျှောက်ထားနေမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်ခါဆယ်နဲ့ပတဲဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအညီကြီးမှဆက်လက်အသံလွှင့်ပေးနေပါတယ်အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့မင်းယူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်ဗီဒီယိုအညီကြီးသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးဗီဒီယိုအညီကြီးရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့် Safe School Safe Education Campaign တွင်USD 500နှင့်အထက်လှူဒန်းပေးသည့်အလူရှင်များကိုပြည်တော်စုဝင်ကြီးလက်မှတ်ပါဝင်သည့်မှတ်တမ်းတင်ဂုဏ်ပြုလွှာများတည်ထက်ချီးမြှင့်မည်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနကပြုလုပ်လျက်ရှိသည့်ကလေးသူငယ်များကာကွယ်ရေးအစီအမံများရှိသောကျောင်းများတွင်ဘေးကင်းလုံခြုံစွာပညာဆက်လက်သင်ယူခွင့်ရရှိနိုင်စေရန်အတွက် Safe School Safe Education Campaign တွင် USD 500နှင့်အထက်ညီမျှသည့်မြေသိငွေကြေးအမျိုးအစားဖြင့်မဆိုပါဝင်လှူဒန်းပေးသည့်အလူရှင်များကိုပုံမှန်ဂုဏ်ပြုလွှာအပြင်ကမ်ပိန်း၏အထူးအစီအစဉ်အဖြစ်ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီး၏လက်မှတ်ပါဝင်သည့်မှတ်တမ်းတင်ဂုဏ်ပြုလွှာများကိုတည်ထက်ထက်ဆင့်ချီးမြှင့်ပေးအပ်သွားမည်ဖြစ်ပါကြောင်းအသိပေးကြေညာထားပါသည်။ Safe School Safe Education Campaign ရည်မှန်းချက်တာဂက်အမေရိကန်ဒေါ်လာ၄သိန်းကို2025ခုနှစ်ဇူလိုင်လ15မှဩဂုတ်လ31အထိပြုလုပ်လျက်ရှိပါသည်ခင်ဗျာ။ဒုတိယသတင်းအနေဖြင့်မလေးရှားမှာကျင်းပမဲ့မြန်မာနိုင်ငံဆိုင်ရာသက်ဆိုင်သူများအားလုံးပါဝင်တဲ့အစည်းအဝေးကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်သဘောထားပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာဩဂုတ်လ၄ရက်ကနေ9ရက်နေ့အထိကျင်းပမဲ့မြန်မာနိုင်ငံဆိုင်ရာသက်ဆိုင်သူများအားလုံးပါဝင်တဲ့အစည်းအဝေး Stakeholders Engagement Meeting on Myanmar SEM ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ကသဘောထားပေးပို့ခဲ့ပါတယ်။အဆိုပါအစည်းအဝေးကိုတက်ရောက်ဆွေးနွေးဖို့NLD ပါတီအားဖိတ်ခေါ်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အဖွဲ့ချုပ်ဝင်များရဲ့ပြပခီးသွားလာရေးအခက်အခဲများကြောင့်တက်ရောက်နိုင်ခြင်းမရှိတဲ့အတွက်အ ချက်ရှစ်ချက်ပါတဲ့ပါတီရဲ့သဘောထားကိုပေးပို့ခဲ့တယ်လို့ဆိုပါတယ် NLD ပါတီအနေဖြင့်နိုင်ငံရေးပြဿနာများကိုနိုင်ငံရေးနည်းလမ်းအရဖြေရှင်းဖို့ယုံကြည်ပြီးမြန်မာပြဿနာများပြည်လည်စေဖို့အာဆီယံအနေနဲ့ဘုံသဘောတူညီချက်၅ရက်ချမှတ်ကာကြိုးပမ်းဆောင်ရွက်နေမှုကိုကျေးဇူးတင်ကြောင်းပြဿနာများရဲ့အရင်းမြစ်ဖြစ်တဲ့အာဏာသိမ်းစစ်တပ်ရဲ့လှုပ်ဆောင်ချက်မှန်သမျှကိုအတိမတ်ပြုပူးပေါင်းဆောင်ရွက်ခြင်းမပြုရန်လိုအပ်ကြောင်းအသိပေးထားပါတယ်။ထို့အပြင်စစ်ကောင်စီကလူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကိုနိုင်ငံရေးဖြစ်စဉ်များမှာမပါဝင်နိုင်အောင်ဖယ်ထုတ်ထားပြီးပြည်သူများလွတ်လပ်စွာဆန္ဒမပြုနိုင်အောင်ဖိနှိပ်တဲ့ဥပဒေများပြဋ္ဌာန်းကာလူချင်းနဲ့ရလက်ထွက်လာအောင်အတူယောင်ဟန်ပြရွေးကောက်ပွဲချင်းပါဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်စစ်တပ်ရဲ့နိုင်ငံရေးလှည့်စားမှုဖြစ်တဲ့အတူယောင်ရွေးကောက်ပွဲချင်းပါရန်ကြံစည်နေမှုကိုကန့်ကွက်တားဆီးခြင်းဖြင့်ပုံမရှုပ်ထွေးဆိုးဝါးလာနိုင်တဲ့နောက်ဆက်တွဲပြဿနာများကိုကြိုတင်ကာကွယ်နိုင်မယ်လို့အကြံပြုထားပါတယ်မြမပြဿနာများပြည်လည်အောင်ကြိုးပမ်းရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မပါဝင်ပဲပြည်လည်ရေးမရရှိနိုင်ဟုအခိုင်အမာယုံကြည်ကဒေါ်ဆန်းစုကြည်နဲ့တမရကြီးဦးဝင်းမြင့်အပါအဝင်နိုင်ငံရေးအကျဉ်းသားများအားလုံးအမြန်ဆုံးလွတ်မြောက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ထို့အပြင်နိုင်ငံရေးအကျဉ်းသားများလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုမရရှိတဲ့အတွက်တည်ဆုံမှုများဇက်တိုက်ဖြစ်ပေါ်နေတဲ့အပေါ်ကာကွယ်ပေးနိုင်မယ့်အစီအစဉ်များချမှတ်ဆောင်ရွက်ဖို့မြစ်တာရက်ခံထားပြီးအရသာပြည်သူများကိုစစ်တပ်ကဇက်တိုက်ဘုံကျဲတပ်ဖြတ်နေမှုများကိုရပ်တန့်ဖို့လိုအပ်တဲ့အစီအမံများချမှတ်ဆောင်ရွက်ပေးခြင်းကပုံမလုံဆောင်တဲ့အကြောင်းအရာဖြစ်ကြောင်းတိုက်တွန်းထားပါရခင်ဗျာဆက်လက်ပြီးစကိုင်းတိုင်းအတွင်းလူလူအခြေပြုအသိပညာပေးဟောပြောပွဲများပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်မြို့သားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနလူ့အခွင့်အရေးဆိုင်ရာတာဝန်ခံများဦးဆောင်ပြီးစကိုင်းတိုင်းဒေသကြီးအတွင်းရှိမြင်းမူဝန်းတိုထီကျိုင်စတဲ့မြို့နယ်များမှဒေသခံများကိုလူလူအခြေပြုပညာပေးဟောပြောမှုများဇူလိုင်လတွင်ပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်ဒေသခံများအတွက်ပြည်ပဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းအမျိုးသမီးနှင့်ကလေးသူငယ်အကာအကွယ်ပေးရေးအသိပညာပေးမှုများနှင့်အတူကျောင်းသားကျောင်းသူများအတွက်လေကျောင်းအန္တရာယ်နှင့်ပတ်သက်တဲ့အသိပညာပေးဟောပြောပွဲနှင့်ဇက်တိုက်လေ့ကျင့်ခြင်းများကိုလည်းလူအခွင့်အရေးဆိုင်ရာတာဝန်ခံများကဥဆောင်ပြီးပြုလုပ်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးနောင်ချိုတီဘောနှင့်ကြောင်မဲမြို့များမှစစ်ပေးရှောင်လာတဲ့ပြည်သူများကိုအခမဲ့ဆေးကုသမှုများ MNDAA ပြုလုပ်ပေးတဲ့သတင်းကိုတင်ပြပေးပါမယ်။အထူးဒေသ၁သိန်းဒီခရိုင်ရှိရှန်ခိုက်ကျေးရွာတွင်ရောက်ရှိနေတဲ့နောင်ချိုမြို့တီဘောမြို့နှင့်ကြောင်မဲမြို့များမှစစ်ပေးရှောင်ပြည်သူများဤကျန်းမာရေးလိုအပ်ချက်များအတွက်အခမဲ့ဆေးကုသမှုများပြုလုပ်ပေးခဲ့ကြောင်းတကိုးကန့်သတင်းဌာနမှဖော်ပြထားပါတယ်။ဇူလိုင်လ30ရက်နေ့တွင်ပြည်ထောင်စုမြန်မာနိုင်ငံအထူးဒေသတစ်ကျန်းမာရေးဌာန၏လမ်းညွှန်ချက်ဖြင့်စစ်ပေးရှောင်လာကြသူများတွင်နာမကျန်းဖြစ်နေသူကလေးငယ်များအပါအဝင်ပြည်သူ100နီးပါးကိုအခမဲ့ဆေးကုသမှုပေးခဲ့တယ်လို့ဖော်ပြထားပါတယ်။သွေးပောင်ချိန်တိုင်းတာခြင်း၊သွေးတို့စီးချိုစစ်ဆေးပေးခြင်း၊သွေးလွန်တုတ်ကွေးနှင့်ငှက်ဖျားစစ်ဆေးပေးခြင်းများလိုအပ်သည့်ကျန်းမာရေးစစ်ဆေးမှုများပြုလုပ်ပေးခဲ့သည့်အပြင်လိုအပ်သည့်ဆေးဝါးများကိုလည်းအခမဲ့ထုတ်ပေးခဲ့တယ်လို့သိရပါတယ်။ထိုကဲ့သို့နယ်လက်ဆေးကုသပေးခြင်းများအပြင်နောင်မွန်ဆေးရုံတွင်လည်းဆေးပေးရှောင်ပြည်သူများအတွက်အခမဲ့ဆေးကုသမှုများပြုလုပ်ပေးလျက်ရှိတယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့် PRF ကပြုလုပ်တဲ့ပြက်ကွက်မှုမရှိအစီအစဉ်ပြီးဆုံးပြီးလုံးဝပြက်ကွက်မှုမရှိတဲ့ထောက်ပို့တပ်သား1182ဦးရှိတဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ21ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိပြုလုပ်ခဲ့တဲ့ပြက်ကွက်မှုမရှိအစီအစဉ်ပြီးဆုံးခဲ့ပြီးပြည်သူ့ကာကွယ်တပ်သားတွေရဲ့နောက်မှာမမမမတ်ရက်တည်ရင်ဒီဇိုင်းမမတ်ပါဝင်နေကြတဲ့ထောက်ပို့တပ်သားတဦးတယောက်ချင်းစီကိုဂုံပြုဥညွတ်ကြောင်း PRF မှအသိပေးဆိုပါတယ်ပြည်သူ့ကာကွယ်ထောက်ပို့တပ် PRF စတင်ချိန်ကတည်းက43လတာကာလအတွင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့ပြက်ကွက်မှုမရှိထောက်ပို့တပ်သားအင်အားများမှာလုံးဝပြက်ကွက်မှုမရှိတဲ့တပ်သား1181ဦးနှစ်နှစ်ဆက်တိုက်ပြက်ကွက်မှုမရှိတဲ့တပ်သား4168ဦးနှင့်တနှစ်ဆက်တိုက်ပြက်ကွက်မှုမရှိတဲ့တပ်သား12049ဦးတို့ဖြစ်တယ်လို့ဖော်ပြထားပါတယ်။အဆိုပါထောက်ပို့တပ်သားများကိုဂုံပြုလက်ဆောင်ချီးမြှင့်ခြင်းအစီအစဉ်လဲတိတ်မကြာခင်ပြုလုပ်ပေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ခါရှယ်နဲ့ဗရဲဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရ ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတစ်ခါမှာတော့တော်လည်ကပြကိုနားဆင်ရမှာဖြစ်ပါတယ်။ကိုတေမင်းသူဝင်ကျောင်းရဲ့လက်ရာတဘောဖြစ်တဲ့သားကောင်းစစ်သည်လို့အမည်ရတဲ့တော်လည်ကပြကိုလွတ်လပ်ຫນွေဦးကခန်းစားရုပ်ဖတ်ပေးထားပါတယ်ရှင်
။ယုံစားလို့ပုံမှားမိတယ်လို့မပြောလိုက်ပါနဲ့အမေ။အမှားမှန်ယူတဲ့ပွဲမှုအမှန်တရားအတွက်အမှောင်တဲရောက်နေပေမဲ့မေးမိန်နေပြီလို့ထင်သလားမေငယ်ပေါင်းကြီးဖို့အတူပျော်ခဲ့တဲ့ချင်းယူရန်ရဲ့ဗန္ဒာပင်အောက်မှာခေါင်းလောင်းတံကိုနားဆွင့်ရင်းဟာတနှောလို့တူတူပျော်ခဲ့တဲ့စကားတတိယပေမဲ့တာနောင်တာရလိုက်မယ်လို့ထင်နေသလားမေခေါင်းလောင်းထိုးချင်ရောက်တိုင်းတစ်ပင်ရင်းမှထိုင်အပြုံးမပြတ်တဲ့ဆရာမမြေဝန်းစုံကကြာနေတဲ့မြေကြီးတို့ကပေတော့မှနမဆုပ်ဘူးလို့ပြောနေတာသိတယ်မင်းလက်ဖက်ရည်ဆိုင်ထိုင်လမ်းစုံကအုတ်ခုံပေါ်ဂီတာတီးအတန်ဆုံးမြည်တဲ့ညတွေကအနာကပျောက်မှန်းမသိတဲ့ဘဝကနေအခုတော့အင်တာနက်ရဖို့တောင်ထိတ်တက်ပြီးလိုင်းတုံးရတဲ့အခါတွေးမိတယ်ကာလာယုံစုံနေအောက်မှာမညီမျှတဲ့ပကာတနအလှတရားတွေကတကယ်အမှန်တရားမဟုတ်ဘူးမေတောင်ထိပ်ပေါ်ကမြင်တွေ့နေရတဲ့တဘာဝတရားရဲ့အလင်းရောင်တွေကတန်းတူညီမျှဆိုတဲ့အယောင်စေတဘာဝတောကိုဖြတ်ကျော်လာတဲ့လေညင်းလေးကအေးမြယုံတင်မကယင်တဲ့အထိနိုးထစေခဲ့တာအခုသိရပြီမေငဲငယ်ကအမေပြောလို့သိခဲ့ရတဲ့သားကောင်းစစ်တီဆိုတာကအခုမှသိလိုက်ရလို့ကျေနပ်နေမိတယ်မေအခြေခံပညာအဆင့်6လဆိုတာကိုတစ်လခွဲ45ရက်နဲ့ပြီးခဲ့ရလို့တကယ်ဆန္ဒအဆင့်တွေမှန်းပို့သိတာပေါ့မင်းဒီຫນွေဥကိုစောက်ရင်းဝတ်တန်ကိုကြော်ဖြတ်ချိန်မှာမိုးအေးတဲ့သားဘယ်သွားမလို့လဲဆိုတော့အမေအတန်ကြားရောင်ပင်မဲ့အနာကတိုက်ပြည့်အတွက်ငါထွက်ခဲ့တာအမေသိမှာပါလို့တွေးနေမိတယ်မင်းနေရအစ်စ်မှာတငယ်ချင်းအစ်စ်တွေနဲ့အဆင်ပြေပါမလားလို့အမေတွေးပူနေမလားမပူနဲ့မေဌာနဆောင်ဒေသဆောင်ကယဉ်ချင်းတူကြသူတွေကြီးမို့ညဝေခန်းစားတတ်တယ်မေလက်နဲ့မစုံလို့အားငယ်တာတစ်ခုကလွှဲရင်ရှိတာလေးနဲ့ဝတ်အောင်စားပြီးတာဝန်ကိုစီထမ်းလျက်ပါမေစိတ်တက်ပိုင်းမှာလက်နဲ့မရှိပေမဲ့ရှေ့တန်းစစ်မြေပြင်ကိုလိုက်တိုက်ကြတယ်လေအထက်ကလူကြီးတွေကဒီလကုံရင်လက်နဲ့တက်ပေးမင်ပြောထားပါတယ်မင်းနိုင်ငံရေးဆိုတာကိုကိုရီနဲ့မဆိုင်ဘူးလို့ထင်ခဲ့မိတာတကယ်တော့အလုံးနဲ့ဆိုင်နေမင်းနေသားတို့နေခဲ့ကြသူတွေအတွက်အမှတ်တစ်ချက်လောက်ပြောပြစီမင်းမင်းတို့တွေလက်ပြလုံပါစီလို့ဒီဒေါ်လာရေးကြီးပြီးသွားရင်ตาတို့အနာကတိုင်းပြည်အတွက်ပြန်လဲထူထောင်ရေးလုပ်ရဖို့ตาတို့အားကျမှန်တက်လုပ်ရအောင်မယ်လေတော့ကပင်လေမှာမိပြင်ကျဲကလူမစုံတော့တဲ့ထမင်းဝိုင်းမိသားစုတွေရွာကိုဘရော့ပြန်ပြီးကြောင်းတက်ရမလဲမေးနေတဲ့နေစရာအိမ်မရှိတော့တဲ့မိသားစုဘဝတွေရဲ့တားတနေ့တော့ပြန်လာမှာပဲလို့ညှော်နေတဲ့မိခင်တွေရဲ့မျက်ရည်တွေတုတ်သိမ့်ပေးဖို့တာဝန်တွေကြံရှိသေးတယ်မေတာဝန်တွေပြီးဆုံးလို့အမေစီတားပြန်လာမှဝန်တာပီတိဂုံရှိလာတဲ့အမေမြေဝန်းကကြတယ်မြည်ตาတုတ်သိမ့်ပေးပြစီအမေရဲ့သင်တန်းချိန်စပြီမို့ဒီလောက်ပါပဲအမေပြောတဲ့ตาကောင်းစစ်
ဗီဒီယိုအန်ယူဂျီရဲ့တော်လန်ရေးကဗျာကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတိတ်ဂီတာသဘုံနဲ့နားဆင်ရဖို့ရှိပါတယ်ကိုသိမ်းမျိုးရေးသားထားတဲ့နိုင်ကုန်တိုင်ရမယ်လို့အမည်ရတဲ့တော်လန်ရေးတိတ်ဂီတာကိုတော့ကျော်ခန့်ဝေယံငိမ့်တို့ကပြဆိုပေးထားပါတယ်ရှင
် ပစုတဲ့နေကရင်ထဲမှာလဲယူတော့မရတဲ့ဘယ်တော့ချိန်များပြန်တွေ့ရမလဲအားလုံးရဲ့တော်လည်းရဲ့ကြည်တဲ့
တမီးနေကလေတဲ့သူရဲ့လောကလာကေရမနာကြည်ချဲနေနာလေးပေမဲ့အချိန်ရဟာကြည်ပြင်းနေအရာဒီတွေပြောင်းအုံွေမဆောင်တနေ့ပြန်ဆုံးခြင်းနဲ့မိတော်သူနဲ့
မိတော်သူနဲ့
ဦးမကွေ
တူတော်လန်တဲ့တငယ်ချင်းများနဲ့အပြတ်ဆုံးခြင်းနဲ့
အလုံးအတော်လန်နေမယ
်
မေလောကခဲလေရင်ဆိုင်ကြောပြန်မယ်
ငယ်ချင်းတွေနဲ့အပေသူရှမခွဲအတန်တိတ်တန်ချခဲ့တဲ့ငါတို့ရဲ့ဒီတိုင်ပွဲတွေနင်းလေပူဆွေးလို့နေမယ်မိသားစုနဲ့ညီကိုတွေတွေ
ကနာလေးလိုနေအချိန်တွေရောက်ပြည့်ပြည့်နေရသည်ရပြအုံွေမဆောင်
တနေ့ပြန်ဆောင်ခြင်းနဲ့မိသားစုနဲ့ဦးမပွဲတဲ့တိုင်းမပြတ
်
ရေဒီယိုအန်ယူဂျီမနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်။ဒီမစနေကလာ ngai ko thone ko kon kon nga july 5 thapuna au thang sna ne august ka atong nga au thang sna ta adang ka bala along ni apakhatna india new delhi ya ka pha myanmar dukkha te hak lo dukkha te khun ye dang ham la unhcr yung ma ya sanna pyao de la au thang ya lo chin refugee committee lo amote kumthane kumkulkum nga july nisri lamglo tongte new delhi unhcr yung maya dukkha de akhun ye dang hamla sanda phothona program he asayu ti august nikhat nen hel phui asayu tila mingla o kumthane kumkulkum nga july nisri kwa ne na sanda phothona program asang na thai pathamla unhcr lo delhi ka palik sna ayak sagovan de bang thur kho asayu padonga dan ta thayu potila chin refugee committee lo ol thangala tadonga sanda pya khak bai tha the sakmula thang te ebya thamla angati india he democracy ramla omdonga khi pot hamne dukkha te akhun ye dang than hil bai yo musitila chin refugee committee ol thang dong longa tingsa apnina a mizoram saiha district ga harkap ne tu kai no paisana ne atu mdf vice president ta kablai sangdila mingla om akalai khakdonga ani ne mai atu mizo thangne panni kho leivan tila mingla om mdf vice president kablai yusa ani he jika angki jika lakhum ne harkap ne tu kai no kaphi motor donga suit van donga အတူလာအောအနေနဲ့အတူထန်းနပနေခေါ်ကပ်လေးစံအမခန်နဲ့ကပ်အလှပါဝတလာ MDF ကအောလ်ထန်းကိုဟုတ်ကုန်းပခတ်လို့ဒမတူပီထမ်းတဲ့ငါအချွေအမိခခေတာကွန်သနီကွန်ကုလကုံငါဇူလိုင်နီလေးစရီနေနာမီဇိုရမ်ပလစ်နဲ့အင်ဂျာခလကပ်ခဘုံယုံသေးတီအတူကိုတလာမင်လောအခုနာ National Unity Governments of Myanmar Yayi Tamara Duwala Shila ne NUG ka Ahamsa Morkun khakta NUG ugna mun la seduti pilnam pilnam kharka phakne ngultuna akhu utila mengla om tehega khyi sina revolution tanaham support pek thai ham ni pina kamot town khan khak revolution pilnam kharka phakne mu the ti yumna mothaina athenla bul khaina sai thai hamne pranam kharka phak thapik na thai ha mengte nguti sitla om dila ngg lo athui tabung mela ngg yayi tamara duwa la shila lo khalkhel khak atong di ami ka khaina atong bai kho kanhatun pao phaya thape o ne angu ngai sna kho kapaseng pao dila athui tika khyi sena ngg morkun khak ne amat de sit de ta mu kho thum ban di အမိကလုံချုံရေးဟက်ခေါ်အမှတ်တစ်စစ်ဒေတာလို့တာဝန်အလို့ပါဝတလာမင်လာအောပလီနာစစ်ကောင်စီလို့ချင်းခေါ်ဘကပလနမ်ခါကပ်ခက်လို့အုတ်ခပွိပစရိဘုံမူလာရေဂျင်နဲ့ခဘုတ်ပကွာကခပွိစံရုပ်ပထုံတာအေးပေါ်အချီနေလာဂျင်ညာလာအောစစ်ကောင်စီခါကပ်ပေမင်းအောင်လှိုင်လို့ကွန်ထောင်းနေကွန်ကွလ်ကွန်ငါဇူလိုင်နီဆောင်ထုံပခန့်နေနာမီတင်းအဆိုင်တီစစ်ကောင်စီဟဲ့ဖြစ်သိမ်းဖော်ရနိုင်ငံတော်လုံခြုံရေးနဲ့အေးချမ်းသာယာရေးကော်မရှင်ကပ်အဖွဲ့လောတိကကော်မရှင်အထိုင်ကချယ်မန်ပိုဇီရှင်ခွဆဲအမားနဲ့အမားကပ်အပေကလောတဟေကအရေးပေါ်အခြေအနေကြီးညာခွေရချင်းခဘလ်ကကမ်ပလက်ပလဝတွန်းဇာမင်တတ်မတူပီဖလမ်ခုပွေနဲ့သန်တလန်ခုပွေဟဲ့ထုံဝန်လက်နဲ့ကန်အကြံဖဲတောင်းချမ်းမှုဘဲချုံငင်းဟာနေမြေဒေသတင်းရင်အေးချမ်းဟာနဲ့တရားဥပဒေစိုးမိုးရေးအထင်လားဆိုင်ထိုင်နာဟာမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကြီးညာလာအုံးတီအရေးပေါ်အခြေအနေအမိဟတာနင်းစုံကွာဟီလ်အတီတလားစီကောင်စီအူထောင်းတုံးလုံးကတင်းစာတဖယာသောတာမှုထံဟေတာအမျိုးသားကာလွန်ဘဟုအကြံပေးအဖွဲ့ဝင်လာကပ်ထုံတီဒေါက်တာဝုံဆွန်းထံဟေတာချင်းပြင်းနဲ့အစိုးရဝန်ကြီးချုပ်လာကပ်ထုံဝန်တီလာအောထောင်တုံးကမှုလောအဘဒနာချင်းဒီဖန့်ဖော့စ်မတပီယာတာဝန်ထမ်းဆောင်ဟမ်လာတင်တန်တာအထိုင်ကခုတီလာမင်လောအမ်ထောင်းနေကွန်ကွန်ကွန်ငါဘေးစစ်မီလီတရီထရနင်းဘက်စ်2ဆိုင်လာအုံးဝီတီ MRO CTF မတပီယာတာဝန်ထမ်းဆောင်ဟမ်လာတင်တန်တာထိုင်ခုတီမြန်မာနိုင်ငံစစ်အာဏာရှင်ဌာနဟမ်နဲ့ဖက်ဒရယ်ဒီမိုကရေစီတိဆောက်ရေးဟမ်လာထုံကငိုင်းဟိုတာတုံပါဘေးနေရှာဥထိုင်းစံတလား CTF မတပီလိုကွန်ထောင်းနေကွန်ကွလ်ကွန်ငါအကတ်စနေနေနေနာအောထာလာ military training ကကွန်ဖရက်လင်းနဲ့ကွန်စမ်ထုံကွန်ငါခွေကပလနမ်ဘိုင်ကိုင်ထိုင်တီကုတ်ခိုကထန်အစာအကဒင်းနဲ့တသီကန်ဘိုင်ထိုင်ဟမ်အငငီတလား CTF မတပီအောထောင်းဒုံလုံးကတင်းစာ
ရေဒီယိုဒုံလုံးဟာနှစ်သွင်းကငိုင်းခက်လားကိုကူကာတီယက်ကူမ်စောနိခတ်မင်းစံခနကရဲလေမီနီဆမ်ထိုမာ16မီတာ 17.79 မီကာဟတ်ဒုံလုံးကကောနှစ်သွင်းနထိုင်စံတမတူပီထမ်အောထာခမတူဘေးဆွာဇာလာအမိုင်နာကခືအစာဘေးဒီမူဆဲ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာတိုက်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်တွေရဲ့သတင်းအချက်အလက်တွေနဲ့ပြည်ညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်